လက်ရှိအဆိုပြုထားတဲ့အပြစ်ခတ်ရက်စဲရဲ့သဘောတူညီချက်ကိုအစ္စရေးနဲ့ဟားမတ်တို့လက်တွေ့အကောင့်ထဲပေါ်လာရေးအတွက်အီဂျစ်ကာတာနိုင်ငံတို့နဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့သမ္မတဂျိုးဘိုင်ဒန်ကသဘောတူထားတယ်လို့အမေရိကန်သမ္မတအိမ်ဖြူတော်ကမနေ့တနင်္လာနေ့မှာပြောပါဗျာ။ဂါဇာမှာဟာမတ်စ်တို့အခုချိန်ထိဖမ်းဆီးထိန်းသိမ်းခံထားရဆဲဖြစ်တဲ့ဒဇာကန်တွေပြန်လွှတ်ရေးအတက်နိုင်ဆုံးအစွမ်းကုန်စူးစမ်းဆောင်ရွက်ပေးကြဖို့ကိုလည်းအီဂျစ်သမ္မတအဗ်ဒယ်ဖက်ဒရယ် LCC ကတာဘယင်ရှိတ်ဒါမင်ဘင်ဟာမတ်စ်အယ်တာနီတို့နဲ့တယ်လီဖုန်းနဲ့ဆက်သွယ်ပြောကြားစမှာအသမ္မတဘိုင်ဒန်ကတိုက်တွန်းပြောကြားခဲ့တယ်လို့ဆိုပါတယ်ဒဇာကန်တွေပြန်လွတ်ရေးဟာချက်ချင်းအပြစ်အခက်ရက်စဲရေးနဲ့ဂါဇာမှာရှိတဲ့ပြည်သူတွေအတွက်စာနာမှုအကူအညီတွေအများဆုံးရောက်ရှိရေးတို့အတွက်တခုရဲသောအဟန့်တားဖြစ်တယ်လို့သမ္မတအမေရိကန်သမ္မတအိမ်ဖြူတော်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဂါဇာမှာပြစ်ခတ်တိုက်ခတ်မှုတွေရပ်တန့်ရေးအတွက်အမေရိကန်အစ္စရေးနဲ့ကာတာနိုင်ငံတို့လက်အတန်းကြားကြိုးပမ်းဆောင်ရွက်နေကြတာပါ။လက်ရှိတင်သွင်းထားတဲ့အဆိုပြုချက်ထဲမှာသတင်းပတ်6ပတ်ကြာယာယီအပြစ်အခက်ရက်စဲရေးဟာမတ်စ်တို့ဖမ်းဆီးထားတဲ့ဒဇာကန်တွေပြန်လွှတ်ပေးရေးအစ္စရေးဘက်ကလည်းပါလက်စတိုင်းအကျဉ်းသားတွေပြန်လွှတ်ပေးရေးနဲ့ဂါဇာမှာရှိတဲ့အရက်သားပြည်သူတွေအတွက်စာနာမှုအကူအညီတွေတိုးမြှင့်ပို့ပေးရေးတို့ပါဝင်ပါတယ်ရှင်။